လာမယ့်နိုဝင်ဘာလ10ရက်နေ့မှာကျင်းပမယ့်အထူးရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်ဖို့အတွက်ရှမ်းနိုင်ငံရေးပါတီတွေကနေကြိုတင်ပြင်ဆင်မှုတွေလုပ်ဆောင်နေပါတယ်။ရှမ်းနိုင်ငံရေးပါတီတွေအနေနဲ့ရွေးကောက်ပွဲအလွန်လွတ်တော်ထဲကနေ2008အခြေခံဥပဒေပြင်ဆင်ရေးအပြင်ပြည်내အစိုးရဖွဲ့နိုင်ရင်းနဲ့ဖက်ဒရယ်ပြည်ထောင်စုတည်ဆောက်နိုင်ရင်းအတွက်ကြိုပမ်းသွားမယ်လို့ဆိုပါတယ်။အခြေအနေအကြောင်းစုံကိုတော့ကိုနိုင်ကွန်းအိမ်ကအခုလိုသတင်းပေးပို့ထားပါတယ်
။ဟုတ်ကဲ့ပါ1999ခုနှစ်ရွေးကောက်ပွဲဝင်ခဲ့တဲ့ SNLD ခေါ်ရှမ်းတိုင်းရင်းသားများဒီမိုကရေစီဖွဲ့ချုပ်အနေနဲ့ရှမ်းပြည်နယ်တစ်ခုလုံးနဲ့ကချင်ပြည်နယ်၊ကယားပြည်နယ်၊စကိုင်းတိုင်း၊မန္တလေးတိုင်းဒေသကြီးတွေမှာကိုယ်စားလှယ်ပေါင်း160ကျော်ဝင်ရောက်ရှင်ပြိုင်သွားမှာဖြစ်ပါတယ်။ SNLD အနေနဲ့ကတော့လွှတ်တော်တွင်2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကိုအဓိကအားလှုပ်ဆောင်သွားမယ်လို့အဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူစိုင်းလိတ်ကအခုလိုပြောပါတယ်။
ကျွန်တော်တို့ရဲ့အဓိကယူမှန်းချက်ကတော့2008ပွဲစည်းပုံအခြေခံဥပဒေကိုပြတ်တော်ရဲကနေတော့ရောက်ပြင်ဆင်ဖို့ပေါ့နော်2016မှာကျင်းပမယ်လို့ပြောထားတဲ့နိုင်ငံရေးစီးနှီးပွဲပေါ့အားလုံးပါဝင်နိုင်တဲ့နိုင်ငံရေးစီးနှီးပွဲတည်းကျင်းပတဲ့အခါမှာပြတ်တော်ကိုကိုယ်စားပြုမဲ့နိုင်ငံရေးပါတီကိုကိုယ်စားပြုမဲ့ပုဂ္ဂိုလ်များဟာဒီမိုကရက်တစ်အင်အားစုတွေအများစုပါဝင်ဖို့လိုအပ်တယ်ဒါမှသာလျှင်ပွဲစည်းပုံပြင်ဆင်ရေးကိုကျွန်တော်တွန်းအားပေးနိုင်မယ
် SNLD အနေနဲ့ဖွဲ့စည်းပုံပြင်ဆင်ဖို့အားတမ်းပြီးစစ်မှန်တဲ့ဖက်ဒရယ်ပြည်ထောင်စုကိုတည်ဆောက်ဖို့အတွက်ရည်ရွယ်ချက်ချင်းတူတဲ့နိုင်ငံရေးပါတီတွေနဲ့လက်သွဲညှိနှိုင်းသွားမယ်လို့လည်းစိုင်းလိတ်ကပြောပါတယ်2010ရွေးကောက်ပွဲဝင်ကြားဖြူပါတီကရှမ်းတိုင်းရင်းသားများဒီမိုကရက်တစ်ပါတီအနေနဲ့ကလည်းအထွေထွေရွေးကောက်ပွဲမှာရှမ်းပြည်နယ်အတွင်း43မြို့နယ်ကချင်ပြည်နယ်9မြို့နယ်စကိုင်းတိုင်း9မြို့နယ်မန္တလေးတိုင်း3မြို့နယ်နဲ့ကယားပြည်နယ်9မြို့နယ်တွေမှာဝင်ရောက်ရှင်ပြိုင်သွားမှာဖြစ်ပြီးဂူစလဲလောင်းတွေကိုစီစစ်နေစေချိန်နေမှာရှိနေပါတယ်ကြားဖြူပါတီကလည်းချမှတ်ထားတဲ့ရွေးကောက်ပွဲဆိုင်ရာ policy ကိုတော့လွှတ်တော်ကူစလဲနန်းဝါနုကအခုလိုပြောပါတယ်
နံပါတ်1 policy ကရှမ်းပြည်နယ်အစိုးရဖြစ်ရေးပေါ့နော်နံပါတ2ဆိုလို့ရှိရင် federal ပြည်ထောင်စုတည်ဆောက်နိုင်ရေးပေါ့နော်ဒါနံပါတ3ဆိုကြတော့ဒီနယ်ပြည်ထောင်စုအစ်စ်မှာလည်းဒီနေရာရရှိရေးပေါ့အဲ့လိုမျိုးတွေတော့ policy တွေတော့ရှိတယ်လေ
2010ရွေးကောက်ပွဲမှာကြားဖြူပါတီဟာကိုယ်စားလှယ်နေရာ58ဦးရရှိခဲ့ပြီးပြည်ထောင်စုကြက်ခံရေးနဲ့ဖွံ့ဖြိုးရေးပါတီပြီးရင်ဒုတိယအများဆုံးအနိုင်ရရှိထားပါတယ်ကျန်းဖြူပါတီအနေနဲ့2008ဖွဲ့စည်းပုံအခြေခံဥပဒေပြောင်းလဲရေးအတွက်တခြားတိုင်းဒေသနိုင်ငံရေးပါတီတွေနဲ့လွှတ်တော်သွင်းမှကြိုးပမ်းနေပေမဲ့အခွင့်မသာခဲ့ဘူးလို့လည်းနန်းဝါနုကပြောပါတယ်။လာမယ့်2015ရွေးကောက်ပွဲအလွန်ကာလမှာလည်းနိုင်ငံရေးခြေနေပြောင်းလဲအတွက်ခက်ခဲတဲ့ခြေနေမှာရှိနေအောင်မယ်လို့လည်းနန်းဝါနုကအခုလိုသုံးသပ်ထားပါတယ်။
ဒီရဲ့ military power ပေါ့ဒါကတော့တော်တော်လေးကိုကြီးမားနေတယ်ပေါ့နော်နောက်ပြီးရင်ဒီဒီထန်ချိုးရဲ့ power လည်းကြီးမားနေတယ်ဒီ power တစ်ခုကတော်တော်လေးကြီးမားနေသေးတဲ့အတွက်ကြောင့်ကျမတို့ကဒီရဲ့အပြောင်းအလဲကိုတော့ဒီနေ့အချိန်တော့စောင့်ရမယ်နော်နောက်ပြီးလို့ရှိရင်တော့ကျမတို့ကအားလုံးပူးပေါင်းပြီးတော့ဆောင်ရွက်မှရမယ်ဆိုတဲ့အနေအထားလေးတော့ရှိတယ်ရှင်ဒီ2015ရွေးကောက်ပွဲအနေထားတော့နည်းနည်းလေးခက်ခဲနေဆိုတဲ့အပိုင်းလေးတော့ရှိနိုင်တဲ့အနေထားလေးရှိပါတယ
်တခြားနိုင်ငံရေးပါတီတခုဖြစ်တဲ့ရှမ်းပြည်တိုင်းလိုင်းနဲ့မြောက်ပိုင်းရှမ်းမြို့နယ်စုများသွေးစည်းညီညွတ်ရေးပါတီအနေနဲ့ကတော့လာမယ့်2015ရွေးကောက်ပွဲပြီးလွှတ်တော်ထဲမှာပြုပြင်ပြောင်းလဲရေးလှုပ်ဆောင်နိုင်မယ်လို့ယုံကြည်ကြောင်းပါတီခေါင်းဆောင်သူဖြစ်တဲ့ဦးစောဝင်းထွန်းကအခုလိုပြောပါတယ
်ဒီ2015ရွေးကောက်ပွဲမှာကျွန်တော်တို့ဒီမိုကရေစီအားစုတွေတော်လွှတ်တော်တွေကိုရဆိုင်တို့များများရောက်လာပြီပေါ့နော်ဒီဒီမိုကရေစီအားစုများရဲ့စုပေါင်းအင်အားနဲ့ပေါ့နော်တက်တော်တော်ကသဘောမတူလို့များလဲအခိုင်အလာတစ်ခုတော့အခုလက်ရှိချိန်ကပို့ပြီးတော့တောင်းအပ်ပေးနိုင်မယ်ဒီပို့ပြီးမှဖြစ်ရတဲ့ပြင်ဆင်မှုတွေကိုလုပ်နိုင်မယ်လို့တော့ကျွန်တော်ယုံကြည်ပါတယ်ဗျာ
မြောက်ပိုင်းရှမ်းမြို့နယ်စုများသွေးစည်းညီညွတ်ရေးပါတီအနေနဲ့ကချင်ပြည်နယ်စကိုင်းတိုင်းဒေသကြီးတွေမှာကိုယ်စားလှယ်နေရာပေါင်း30ကျော်ဝင်ရောက်ယူခံသွားမှာဖြစ်ပါတယ်။လက်ရှိရှမ်းပြည်နယ်မှာအင်အားကြီးပါတီဖြစ်တဲ့ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီအပြင်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကလည်းတပြည်လုံးအတိုင်းအတာနဲ့ရှင်ပြန်ယူခံသွားမှာဖြစ်ပါတယ်။ရှမ်းပြည်နယ်မှာကြားဖြူခေါ်ရှမ်းတိုင်းရင်းသားများဒီမိုကရက်တစ်ပါတီ SNLD ခေါ်ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်အပြင်ရှမ်းပြည်နယ်အရှေ့ပိုင်းဖွံ့ဖြိုးတိုးတက်ရေးဒီမိုကရက်တစ်ပါတီအခါပအုပ်လာဟုပလောင်ကိုကန့်အစားရှိတဲ့နိုင်ငံရေးပါတီတွေကလည်းလာမယ့်ရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်ဖို့ပြင်ဆင်နေစေအခြေအနေမှာရှိနေပါတယ်ခင်ဗျာ